Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကြောင်းလာပါခင်ဗျာ။ဂျေရုဆလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်အရေးအပြောင်းအလဲယုံကြည်မှုတွေရဖို့ခရစ်မတ်နေ့မှာပိုဟမ်မင်းကြီးကဆန္ဒပြလိုက်ပါတယ်။တင်းငွေနေ့ကတည်ပြုခဲ့တဲ့ကုလသမဂ္ဂထရီညီလာခံရဲ့ဆုံးဖြတ်ချက်မှာရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်တူခန့်ဖို့တိုက်တွန်းတောင်းဆိုထားပါတယ်။ဒီလိုသတင်းတွေကိုရှားဖောင်တဲ့အတူကျွန်တော်တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီရှင်အခုမနက်ခင်းနှက်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့27ရာစုပင်လုံကြီးလာကန်တတိယအကြိမ်ဆွေးနွေးပွဲအတွက်အကျိုးဆွေးနွေးပွဲတွေလုပ်နေတာကိုတာမြင့်တာဟာတမရဘက်ကကြီးမဟုတ်ပဲအစိုးရဘက်ကပါပါလာတယ်လို့ရှမ်းနိုင်ငံရေးပါတီကပြောပါတယ်
မန္တလေးရဲ့တောက်မဲရဲ့အတာမိရဲ့ဟောဗျာကျွန်တော်လုပ်ဖို့ကြံတဲ့နေရာတွေသားတာပေါ့ဗျာ
SNLD တွဲဖက်အတွင်ရေးမှုရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာအပိုငွေရဖို့အလုပ်ကိုင်တွေကဘာတွေလဲမလေးရှားရဲ့လူစွမ်းအားအရင်မြေဝန်ကြီးဌာနကပြည်ပကလာတဲ့အလုပ်သမားတွေအခွင့်ပေးစရာမလိုတော့တဲ့အကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အမေရိကန်ရောက်ခရီးယံဘာသာဝင်မြန်မာနယ်ပွားတွေရောခရစ်စမတ်ပွဲတော်ကိုဘလို့ဆင်နွှဲကြသလဲဆိုတာနားဆင်ကြရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ရှားဖောင်တို့ကကြေညာပါမယ်ရှင
်ဂျေရုဆလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်အရေးအပြန်လည်ယုံကြည်မှုတွေရနိုင်မှုပိုဟမ်မင်းကြီးဖရန်စစ်ကမနေ့ကကြောက်ခဲ့တဲ့ခရစ်စမတ်နေ့မှာဆန္ဒပြတိုက်တွန်းလိုက်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းအကြားတင်းမာမှုတွေတိုးလာနေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်တွစ်ဆုံညှိနှိုင်းမှုတွေပြန်ဆနိုင်လိမ့်မယ်လို့လည်းသူမျှော်လင့်နေကြအောင်အဆုံးမှာတော့ညှိနှိုင်းမှုတွေကဘယ်အဖြေကိုရှာနေမှာဖြစ်တယ်လို့ဆိုပါတယ်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပါလက်စတိုင်းတွေမချေမနှက်ဖြစ်နေခဲ့ကြတာပါကလေးသူငယ်တွေပြည်ပခါတွေအကြားဒုက္ခရောက်နေကြတဲ့ကိစ္စကိုလည်းပိုဟမ်မင်းကြီးဖရန်စစ်ကပြောပါတယ်ဆစ်ဖြစ်မဲ့အရေးအခြေတွေကဘာတဝမ်းမှမြင်နေရတဲ့အကြောင်းကိုရီးယားကျွန်းဆွယ်အရေးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေရဖို့လိုတယ်လို့လည်းပိုဟမ်မင်းကြီးကဆိုပါတယ်ဗာတီကန်မှာကျင်းပတဲ့ဒီခရစ်မတ်စ်အကြိုဝိပုစုတောင်ပွဲမှာပေးသက်1000လောက်တက်ရောက်ခဲ့ကြပါတယ်ကမ္ဘာတဝန်းက 1.2 ဘီလီယံကျော်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအနေနဲ့နေရက်ဒေသတွေကနေပြီးတော့မောင်းထုတ်ခံနေရတဲ့ရွှေပြောင်းခြေချသူတွေကိုဥပိ္ပခါပြုမထားကြဖို့လည်းပိုဟမ်မင်းကြီးဖရန်စစ်ကခရစ်မတ်နေ့မှာတိုက်တွန်းခဲ့ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိဌာန်ဒုံးကျည်အစီအစဉ်နဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြစ်ရှင်းလို့တဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွတ်ပြပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလော့ဖရော့ဖ်ကနိုင်ငံပိုင်မီဒီယာမှာပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစိတ်ရည်နည်းလမ်းနဲ့ချင့်ကပ်ဖြေရှင်းတဲ့အစီအစဉ်မျိုးမရှိဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ကိုရီးယားကျွန်းဆွယ်တင်းမာမှုတွေရှော့ချနိုင်ရေးအတွက်နိုင်ငံအားလုံးကအပြုသဘောဆောင်ထိန်းသိမ်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးဟွာချောင်ယင်းကလည်းမိနစ်တနင်္လာနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့တန်ခါအရေးယူမှုအသစ်တွေဟာအယက်သားတွေပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာထိခိုက်မှုတွေမရှိတဲ့လို့ပုံမှန်စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုတွေမရှိတဲ့ဘူးလို့တရုတ်နိုင်ငံကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်နိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်တည်ဆောင်တယ်လို့တင်ပြရရှိတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးသွားမဲ့အဆိုပြုချက်တရားကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တောက်ကြနေ့တုန်းကတညီတညွတ်တဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံမှာအသစ်ထုတ်ပြန်ထားတဲ့ရေးပေါ်ကြေညာချက်ကကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့သဘောပဲလို့တူရကီကရှေ့နေတဲ့နိုင်ငံရေးသမားတွေကသတိပေးပြောဆိုနေကြပါတယ်။ပြည်သူတွေအနေနဲ့နုံနုံကြကြရှိနေကြဖို့နဲ့လုံခြုံရေးအဖွဲ့တွေကိုဖွဲ့ထားကြဖို့လည်းသူတို့ကတိုက်တွန်းနေပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ရေးပေါ်ကြေညာချက်ဥပဒေသစ်ဟာ2016ခုနှစ်ဇူလိုင်လတုန်းကအာဏာသိမ်းမှုကြံစီမှုကိုတားမြစ်ခဲ့ကြတဲ့ရဲသူအရဲသားတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့တာပါ။အဲ့ဒီမတိုင်ခင်တုန်းကတော့ရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရရာရှိတွေကိုပဲကင်းလွတ်ခွင့်ပေးထားတာပါ။လက်ရှိသမ္မတထိုင်အဲဒိုဂန်နဲ့ရေရှည်ရင်းနှီးလာခဲ့သူတူရကီသမ္မတဟောင်းဖြစ်တဲ့အဗ်ဒူလာဂူအော်ကလည်းအခုထုတ်ပြန်တဲ့ဒီဥပဒေအစ်ပေါ်မှာစိုးရိမ်ပူပန်တဲ့အကြောင်းရှာရှာပါပါထုတ်ဖော်ပြောဆိုလာပါတယ်တူရကီနိုင်ငံရဲ့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ဒီ Republican P People's Party ကလည်းအခုဥပဒေသစ်ကိုအခြေခံဥပဒေဆိုင်ရာတရားရုံးမှာတင်ပြလျှောက်ထားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။ဒီဥပဒေသစ်ကြောင့်တိုက်ခန့်ဆန္ဒပြသူတွေကိုအာဏာသိမ်းဖို့ကြိုးပမ်းခဲ့တဲ့သူတွေနဲ့ဆက်ဆက်တယ်ဆိုတော့ဆွဆွဲချက်တွေနဲ့တိုက်ခတ်မှုတွေဖြစ်လာနိုင်တယ်လို့လည်းအတိုက်ခံပါတီသစ်တခုကပြောပါတယ်။တူရကီဆိုရကတော့အခုထုတ်ပြန်တဲ့ရေးပေါ်ညင်ညာချက်ဥပဒေသစ်ဟာအနာသိမ့်မှုကြိုးပမ်းသူတွေကိုလက်မပေါ်ထွက်ပြီးတော့ဆန့်ကျင်ခဲ့ကြတဲ့ရက်သူရက်သားတွေကိုအကာအကွယ်ပေးဖို့ထုတ်ပြန်ခဲ့တာလို့ကာကွယ်ပြောဆိုနေပါတယ်
။ရုရှားတိုက်ခင်ခေါင်းဆောင်အလက်စီနာဗနီဟာလာမယ့်နှစ်မှာကျင်းပမယ့်ရုရှားသမ္မတရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကသူ့ကိုဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ပိတ်ပင်လိုက်တဲ့နောက်သမ္မတရွေးကောက်ပွဲမှာမဲမပြေးပဲသဘိမ်မောက်ကြဖို့တောင်းဆိုလိုက်ပါတယ်။နာဗနီဟာရာဇဝတ်မှုဆွဲချက်တွေနဲ့ပြစ်မှုထင်ရှားတဲ့အတွက် 2018 မတ်လမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာသူ့ကိုဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ပိတ်ပင်တဲ့မဲခွဲဆုံးဖြတ်ချက်တရားကိုရုရှားဘဟုရွေးကောက်ပွဲကော်မရှင် CEC ကမနေ့တနင်္လာနေ့မှာလုပ်ခဲ့တာပါ။အာဂဒီလိုက်စာမှုတိုက်ဖျက်ရေးဘလော့ဂါတူလည်းဖြစ်တဲ့ Mr. နာဗနီနဲ့သူ့ရဲ့နောက်လိုက်တွေကတော့တဟာနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်။သမ္မတကိုယ်စားလှယ်အဖြစ်အမည်စင်းတင်သွင်းနိုင်ဖို့လိုအပ်တဲ့နိုင်ငံတော်ဝန်ကထောက်ခံမှုအရေးအတွက်ကိုသူရရှိထားပြီလို့မစ္စတာနာဗယ်နီကကြေညာလိုက်ပြီးနောက်တရမှာပဲရွေးကောက်ပွဲကော်မရှင်ကအခုလိုဆုံးဖြတ်ချက်တရကိုချမ်းမလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းတနင်္လာနေ့မှာဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာတော့သမ္မတရွေးကောက်ပွဲမှာမဲမပြေးပဲတပိတ်မောက်ကြဖို့သူရထောက်ခံသူတွေကိုတောင်းဆိုတဲ့နာဗယ်နီရဲ့ရုပ်သံဗီဒီယိုထွက်ပေါ်လာတာဖြစ်ပါတယ်ရှင်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 435လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမေရိကန်တန်မြန်မာပိုင်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ခင်ဗျာ။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရရင်အသေးချာပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညီလူသားတွေကိုနိုင်ငံတွင်းဝင်ရောက်လုပ်ကံခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။ OIC လို့ခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတင်သွင်းတဲ့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂရဲ့ထွေထွေညီလာခံမှာဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာထောက်ခံမဲ122မဲကန့်ကွက်မဲ10မဲနဲ့မဲမပြည့်ပဲကြားနေတဲ့နိုင်ငံက24နိုင်ငံရှိခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတဲ့နိုင်ငံတွေထဲမှာမြန်မာနဲ့အတူတရုတ်၊ရုရှား၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ကြပါတယ်။ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်ဆင်ရေးတွေလုပ်နေတာတွေအဆုံးတတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တဦးကိုခန့်အပ်ဖို့လဲတိုက်တွန်းတောင်းဆိုထားပါတယ်။အခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်က6သိန်းခွဲကျော်ရှိနေပါပြီ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့မစ်ယန်ဟီလီကိုမြန်မာအစိုးရကပြည်ဝင်ခွင့်ဗီဇာမပေးတဲ့အကြောင်းနဲ့သူနဲ့ပူးပေါင်းဆောင်ရွက်မှုတွေအားလုံးကိုလည်းလုံးဝမဟုတ်တဲ့အကြောင်းမြန်မာစိုးရကပြီးခဲ့တဲ့အပတ်တွင်းမှာပဲအကြောင်းကြားခဲ့ပါလေ
။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂနဲ့နိုင်ငံကအတိုင်းအဝိုင်းကမြန်မာစိုးရပေါ်ဖိအားပေးမှုတွေလှုပ်လာတာနဲ့မကြခင်မှာပဲဒုက္ခသည်တွေကိုသူတို့ရဲ့နေရာစီပြင်ပို့မှဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တမ်းမှာရေဝန်ကြီးမိုဟာမက်နာစီယာကပြောကြောင်းENI သတင်းဌာနကဖော်ပြပါရယ်ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာတွေအပေါ်ကိုလွန်စွာစိတ်ရှည်တီးခန့်တဲ့ချင်းကပုံမျိုးနဲ့ဆက်ဆံနေတာဖြစ်တယ်လို့ရိုဟင်ဂျာတွေကိုနေရပြန်ပို့ရေးသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ဖို့လှုံ့ဆော်နေတယ်လို့လည်းမနေ့တနင်္လာနေ့ကကော့ဇက်စ်ဘဇားမှာပြုလုပ်တဲ့ထောက်ပံ့ကြေးပေးဝေတဲ့အစီအစဉ်တွင်မှာကျန်းမာရေးဝန်ကြီးမိုဟာမက်နာစီပြောကြားခဲ့တာကိုဒါကာ Times သတင်းဌာနကကိုးကားပြီးဖော်ပြထားပါရယ်ဒုက္ခသည်တွေအပေါ်ကော့ဇက်စ်ဘဇားဒေသခံတွေရဲ့ထောက်ပံ့ကူညီမှုတွေကိုလည်းနာစင်ကချီတူပြောဆိုသလိုဘင်္ဂလားဒေ့ရှ်မြေပေါ်မှာရိုဟင်ဂျာတွေတူတယောက်မှတည်ဆုံတာမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးကိုကင်တွယ်နိုင်ဖို့အတွက်ဒီလအစောပိုင်းကပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြား JWG ပူးရဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခိုးလုံသွားကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ပို့ရေးကိုကြီးကြပ်မဲ့ပူးရဲလုပ်ငန်းအဖွဲ့ထံမှမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူ15ဦးစီနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာ တန်းလာနေမနဲ့စောစောပိုင်းကအသေးခံဘုံဖောက်ခွဲမှုတစ်ခုဖြစ်ပေါ်ခဲ့ပြီးတော့အဲ့ဒီမှာထောက်လိုင်းအရာရှိနှစ်ဦးနဲ့ရတား၄ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာသူနှစ်ဦးရှိခဲ့တယ်လို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်မြို့တော်ကဘူးရဲ့လူသွားလူလာများတဲ့လမ်းမတစ်ခုကစစ်ဆေးရေးဂိတ်တစ်ခုနားမှာအဲ့ဒီဖောက်ခွဲမှုဖြစ်ခဲ့တာပါအိုင်အက်စ်သွေးကြွဖွဲ့ကတော့ဒီဖောက် ပြီးတော့သူ့ကိုယ်သူဖောက်ခွဲစီရင်ခဲ့တာလို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းအသိပေးကြောင်းကြားရတယ်လို့သမ္မတရဲ့အင်ပြီးတော့ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါးစ်ကဆိုပါတယ်ပြီးခဲ့တဲ့တပတ်ကပဲဒီမျိုးတော့ကပူးမှရှိတဲ့လုံခြုံရေးတင်နန်းစာအုပ်တစ်ခုကိုဒီအတိုက်ခိုက်လောက်တာခံရပြီးတော့အဲ့ဒ
ွဲပြီးတော့ဒီအသက်16နှစ်အရွယ်ယောက်ျားလေးတူပါဝင်လူ9ဦးကိုဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့အယ်ရှာဘတ်စစ်သွေးကြွတွေကကုမြက်လိုက်ပါတယ်။သူတို့ဘက်ကဝန်ခံတယ်လို့ဆွတ်ဆွဲတဲ့အချက်ပေါ်အခြေခံပြီးအယ်ရှာဘတ်တရားသူကြီးကစီရင်ချက်ချပြီးတဲ့နောက်တနင်္ဂနွေနေ့မှာပဲအဲ့ဒီယောက်ျားလေးတူနဲ့အမျိုးသား၄ဦးတို့ကိုပိုင်ဒိုမြို့တောင်ဘက်60ကီလိုမီတာအကွာမှာရှိတဲ့ Ideal မြို့ကလူမြင်ကွင်းမှာပဲတနက်ပြစ်ကူးမြက်လိုက်တာဖြစ်ပါတယ်။ကူးမြက်ခံလိုက်ရတဲ့သူတွေကိုဆွတ်ဆွဲတဲ့တပ်တွေအထောက်အထားတွေကိုတော့တရားသူကြီးကထုတ်ပြန်တာမရှိပါဘူး။ဒီနေ့အတွင်းမှာပဲ El Shaba အဖွဲ့ကလူပေါင်း22ဦးကိုကူးမြက်ခဲ့တာဖြစ်ပါတယ်ရှင
်။အင်္ဂါနေ့မနက်ပိုင်းဖူယိုရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ရှားဖောင်းလို့ကြီးညာပေးခဲ့တာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေနဲ့အရင်ဆုံး27ရာစုပင်လုံတတိယအကြိမ်ဆွေးနွေးပွဲတွေကျင်းအကျိုးဆွေးနွေးပွဲကျင်းပခွင့်မရတဲ့အကြောင်းနဲ့စပါမယ်။January 11ရက်ပိုင်းမှာကျင်းပမဲ့27ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်ရေးအတွက်ရှားမျိုးသားနိုင်ငံရေးဆွေးနွေးပွဲအကျိုးအဖြစ်လူလူတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေတာကိုရှမ်းပြည်နယ်အစိုးရနဲ့တပ်မတော်ကတားဆီးပိတ်ပင်နေတာကြောင့်ဒီဆွေးနွေးပွဲတွေကိုရပ်ဆိုင်လိုက်တဲ့အကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ်ရှမ်းပြည်နယ်အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူလူတွေ့ဆုံပွဲတွေကိုအရင်ကခွင့်ပြုထားပေမဲ့တပ်မတော်ကတားဆီးလာနေတဲ့နောက်ပိုင်းမှာအရင်ကအစိုးရကခွင့်ပြုစာထုတ်ပေးပြီးသားကိုတော့လွှမ်းမိုးပယ်ဖျက်ပုံစံထုတ်ပြီးပြန်လည်ပိတ်ပင်ခဲ့တာဖြစ်တဲ့အကြောင်းအစုံလင်ကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရယ်ရှင်
ရှမ်းပြည်နယ်တွင်ဂျူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုကျင်းပဖို့ကြိုးစားခဲ့ရမှာတပ်မတော်နဲ့ရှမ်းပြည်နယ်ဆိုးရွားဘက်ကတမ်းမြှင့်မှုတွေရှိနေခဲ့ပါတယ်။ဒါကြောင့်မို့လူထုတွေ့ဆုံပွဲကျင်းပဖို့စီစဉ်ထားတာကိုရက်ဆိုင်လိုက်ပြီးလို့ SNLD တွဲဖက်တွင်မှုဆိုင်းကျော်ညို့ကပြောပါတယ
်။မန္တလေးရဲ့တောက်မဲရဲ့အတာမိရဲ့ဟောကြားကျွန်တော်တို့လုပ်ဖို့ကြံတဲ့နေရာတွေတားတာပေါ့ဗျာ။ဒီတစ်ခေါက်တားတာကတော့ဖြင့်တပ်မတော်တွေမဟုတ်တော့ပါဘူး။ဆိုးရွားကလည်းသူခွင့်ပြုပါတယ်ဆိုတဲ့ထုတ်ပြီးသားစာအုပ်ပြန်ပြီးတော့လွမ်းမိုးပယ်ဖြစ်တယ်ဆိုတဲ့ပုံစံနဲ့နောက်စာတစ်ဆောင်ထုတ်တယ်ပေါ့ဗျာ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲတွေကျင်းပရမှာဝိုင်းဝန်းကူညီဖို့ရှမ်းပြည်နယ်အစိုးရအနေနဲ့ဒီဇင်ဘာလ19ရက်နေ့မှာစာထုတ်ဝေခဲ့ပြီးပေမဲ့တပ်မတော်ဘက်ကတားဆီးပိတ်ပင်ခဲ့ပြီးနောက်ပိုင်းထုတ်ပြီးသားစာကိုလွမ်းမိုးပယ်ဖြစ်တဲ့အနေနဲ့တမထားတဲ့လင်ကင်းမြို့မှာသာကျင်းပဖို့နဲ့လင်ကင်းမြို့ကလွှဲပြီးကြံတဲ့နေရာတွေမှာကျင်းပတာကိုခွင့်ပြုရအောင်ပြည်နယ်အစိုးရကလည်းဒီဇင်ဘာ22ရက်နေ့မှာစာထပ်မံထုတ်ပြန်ခဲ့ပါတယ်ဒါကြောင့်မို့လူစုဆွေးနွေးပွဲကျင်းပဖို့ကြံနေတဲ့ကာလီတောင်ကြီးကြောက်မဲနဲ့မန္တလေးပွဲတွေကို CSSU ကရှမ်းပြည်ညွရေးကော်မတီဘက်ကနေဖျက်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ဆိုးရွားပွဲအနေနဲ့ဖွေးယူပြီးသားအနေထားကနေပြန်လည်ပိတ်ပင်လာတဲ့အကြောင်းရင်းကိုနားမလည်နိုင်ဘူးလို့တောင်ပိုင်းရှမ်းပြည်သမတော် RCSSA တောင်ကြီးမြို့ဆက်ဆံရေးယုံတာဝန်ခံဇူပူမူကြီးဆိုင်ဦးကပြောပါတယ်
။အကြောင်းရင်းတော့ကျွန်တော်တို့ကမသိရပါဘူးကွာ။ကျွန်တော်တို့ကျမ်းမြို့တွေကိုဟိုလာပိတ်တယ်။ကျောင်းမဲမှာစီစဉ်နေတဲ့ဝန်ကြီးဟိုဆက်မလုပ်ဘူးဆိုပြီးတော့လာပိတ်ဖြစ်တယ်။ကျွန်တော်ဒီအကျိုးကိုတော့ရက်လိုက်တာဒီကျမ်းမြို့၄မြို့လောက်၄နေရာလောက်ပေါ့ကျန်နေတယ်ပေါ့နော်
။တနင်္ဂနွေနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကျောင်းမဲမြို့မှာနိုင်ငံရေးဆွေးနွေးပွဲကြီးလူစုတွေ့ဆုံပွဲလှုပ်ဆောင်ဖို့သမတော်ကနေတားဆီးလာတဲ့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေဖလွတ်တော်ကိုယ်စားလှယ်တွေနဲ့လူစုတွေ့ဆုံပွဲဖြစ်ပြောင်းလဲလုပ်ကံရတယ်လို့SNLD တွဲဖက်တွင်မူဆိုင်ကျော်ညို့ကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဖိတ်ထားတဲ့ဗီဒီယိုတွေကပြိုဖိတ်ထားပြီးသားဆိုတော့တောင်မင်းမှာကျတော့နောင်ချိုဒီဘောကမုံမိတ်တို့မုံကုတ်တို့ကလည်းလာကြတာပေါ့။မထူးဆိုရကျွန်တော်တို့လွတ်တော်ကိုယ်စားလှယ်က SNLD ရောက်မှပေါ်ပြီးတော့လူထုကိုချင်းကြတာပေါ့ဗျာ။လူစုနဲ့ပြည်စုံပွဲပေါ့
။ဒီလိုလွတ်တော်ကိုယ်စားလှယ်တဲ့လူစုသိဆုံဝဲဖြစ်ကျင်းပလိုက်တာကတော့တမတော်ဘက်ကတားဆီးနှောက်ချက်တာမျိုးမရှိဘူးလို့သူကဆိုပါတယ်။ရှမ်းလူမျိုးလားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးလူစုသိဆုံပွဲကို Akula Sakonianiga, Pelomu, Masatin, Jimakayama, Tamarobega Satin, Tammy Murishi Labi, Tizaman Nasatayani Male, Lashu, Tachilin Unit, my Jimakaya, Chusunu, Wemaro, Nemikan Tamrogan, Tasi, Pepin Cavare. Bigger than November, Nasakoniani, Nibido, my Jimakaya, Tananga Long Pika Takamu Yasayi, the Bodu Sacho, account there for Musanya, Ninasi, Wichi, and Siamma, Shanu Music, Nanga Yusuni, Wachimba, and Yago. Nangado timing and pogo, though, on Sansujigani, we are Ninai Mujau, linking you, my Jimma Dwabo, the Bodu Nikajavare, Shalana Gampori, Nanga Yi party, doing a poopon for Sitare, Shami, New Yi Comedy, doing in Negaro, Muro Tongi, Tamamo, Pinomu, my Jimmabo, Sanashi, Vimele, Tamro Baga, the Bobo to Kebabu, a Chusuni worry, Tazi Kaniadaha, Pidu Luzuya, Poopampa with Mugu, Mulu, Lara, the Bosauni, Hello, Sanjo, Nuga, Piovare. January Lago, Machimabu, US Hare, Naseta Yasu Pilon, Tadia Jenny Lagama, Shamina Duma, Shamuras, Nanga Yisunu Wagan, Tashi Lame, Sumia Chatugu, Timbia Sunu Yama, Kipa, Sumia.
Nango in Jobjat Arabashi. Bengalis Nang and Becca, Ma, Toka de Sakandri, my young lady, when we Mishita, Ruhinja, Toka de Riha, a poor wing we are on Sakane Ma, a low guy, we did train, low guy, Nizavare. ဒုက္ခသည်စခန်းတွင်မှာကိုယ်ပိုင်စီးပွားရှာကြံလုပ်ကိုင်နေကြတဲ့ငယ်ရွယ်သူတွေနဲ့အသက်အရွယ်ကြီးရင်တွေဒုက္ခသည်တချို့ကိုဗီဒီယိုသတင်းတောက်စတိဗ်ဆန်ဖို့ကတွေ့ဆုံမြင်မြန်ထားတာကိုကိုယ်စားဝန်ထမ်းကတင်ပြပေးပါမယ်ရှင်။မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်အများစုဟာအဝတ်တထည်ကိုတစ်ခုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုကိုလူယုံထွက်ပြေးလာကြတာပါ။အခုညီပေးအ
Manago Chibi, Gunya Yawni Rama, Lucio Shida Midazugo, Taupa Nambo, Adi Chingwe and Nasana Nimiara Wungwego, Nizi, Shani Nabi Chibare.
Mother Balas, the other than to Sol, Sol, Ya, Arahona, Samasika, no, the
Sakanema, San Yaraso, no, General Dress, Cindy Bare. General Nina, Russian Cut Miabau. A Russian Cut, I am a solution, General Dress, San Yanemari. Don't make hinches, ya will put some shibo. Rajan Tanokoya Yavido Yawniraba. Sakansa Guma, Doka de Banshi Dingwell of Shire Dre, Adi Luria, Lu Achego, Pizzi Nambo, Ditagan Siba de Mariha, Atoli Josa Nijabare. Doka de Dwello at the Tiyu Harare, Pimi Zebo, Pauzere Mabore, Zenone, Yangcha Binambo, Angio Opoeriha, Ditarin Sata Tolu Yangcha Durine Bubong Sizi Nijang, WFB, Kabat Sanayika Apuega, Satan Yashi, Shelly Takraga Biobare.
WFP has always run food shops here for the registered refugees, which have a selection of.
Did that during our South Gong Zenon Rigo, Matikai Yisu at UAGENE, WFP got South Gong Seko Mugu, Tolo Durine, Buami, Mapo Din Tare took out their redway, secondary Dima, Saint Quimby, and Yere Young Chap, anybody.
Tabi met a citizen Daiha, a Cindy Chomira Dom Hobau, Jatayon, Bangladesh, Sibai the Mariha. Sadong Durie Lu Achego did it to Zidin B. Yang Charam, you shinny bare. Nidadune do Bangladesh go to Bimalaganga, Nima Bima Seye Pitawan Tasangere, Mohammed Idu Nazulo, Luditigaro, Nizin Dola and Neng Yanao, Pandi Shap will be a chinirigo, a combeca shumi mare.
Mumikato Vinla Duan Birar, Chalai.
Gumzi Yangs and Little Hutin of Punjimare. I got it to feed it, eat hobby, boa, a figure, piansajimare. I do pitching as Sanajanomas, you are.
Bangladesh Lumuria, Sibai Lungani, Sakani, a twin, the Pibi, Dopuin Lani Jarajan, Ruhina Doka de Rihale, Ditagan de Yare Laza, the Tawel of Shida Wingwine, Eddie Lunganima, Loka Nijabare, Tabime, Digani, Beduga, a Jumia, Boyamale, Suragaro, a Chingabe, a Pibina met the Boshini Varakne.
Goza Winline Jabjagarabashi. Nemanangani, Malaysia, Madabi, Lolo Nijare, Lodamariha, Shinit, Nisantiaka Sabi, a compesium Lurabau. Malaysia Nangan, Luswa, Jemye, Winita Naga, Dizamala, Nese, Yeni, Nizwene, Kulujina, Jetopianga, Chabare, a Lodamari, a Levi Jiko, a Kungwego, a lotion riga, Bisa Yama Picha, Erijina, Jama Popia Tabime, Jaga, and Lodamako, Nirinet, Sutway, Loka into Rigaro, Pijin, Pia Nineja, Sutway, Sonan Tare, Tai Chi, Sai Piri, Drinta, Mai Imaga, Drin Bibu Tawarishi.
Malaysia Nangama, Lulu Nijare, Nanganjada Lodamari Nine, Natal Sashikuni, Zanawaila, Tianigani, Satinbi, Malaysia Nangama, Loaka like Biniare, Levi Jilukore, Konigo, Pizia, Mulu Roja, Malaysia Nangan,
ลูกสาวยืนยันฐานะการนี้จริงๆแล้วว่าที่ด้วยมาเลเซียในงานมาอารมณ์ดีเลยอารมณ์ธรรมดีด้วยลูกอาก็ปวดทรมานไปโจชิมาพิเศษสุดไปมาเลเซียในงานยามาแต่งงานกูจะอยู่ไปคุณยี่ปีนี่เลยโจมยุกสังขารเงินกูตีอามามองอ่ะเปลี่ยนไปอะไรมีเงินซื้อออกคุ้มเงินเรื่องการเงินว่าเดือนทุกเดือนอะไรเก็บบ้านเนาะแต่เราตัวดีลามันนี่ด้วยกูสาบีวันเราตัดสินใจเนี่ยเราตัวเจียนเราเจียนทับไปวิจารณ์เนาะแต่ที่นี่เนี่ยเราตัวสมัครมาบ้านเนาะดีเลเวจีเนี่ย
ကျွန်တော်တို့အနေနဲ့ရွှေချင်တာပါသူကအလုံးသမားတွေနဲ့ပတ်သက်ပြီးလေဗီဂျီအလုံးသမားတွေဘက်ကနေပြီးဆောင်စရာမလိုတော့ဘူးပေါ့အလုံးရှင်တွေဘက်ကလည်းပြီးဆောင်မယ်ဆိုပြီးအဲ့လိုမျိုးသတ်မှတ်လိုက်တာပေါ့ဒီအလုံးသမားတွေအတွက်တော့အကျိုးရှိသွားတာပေါ့နော်အရင်ကတော့မလေးရှားငွေရင်းကိတ်900အောက်ရှိတဲ့အလုံးသမားတွေကဒေဗီဂျီပေးစရာမလိုပဲ900အထက်ရရှိရသူတွေကတော့လေဗီဂျီကိုမဖြစ်မနေပေးနေရတာပါအခုလိုမျိုးလူ့အရေးမြင့်ဌာနကနေအလုပ်သမားတွေလုံးဝပေးစရာမလိုတော့ဘူးလို့ထုတ်ပြန်လိုက်တဲ့အတွက်အလုပ်သမားအများစုကတော့ကြိုးစားပါတယ်ဒါပေမဲ့အလုပ်ရှင်နဲ့တိုက်ရိုက်မလုပ်ရပဲဂျားကန်အေဂျင်စီတွေနဲ့လုပ်ရသူတွေကတော့လေဗီဂျီပေးခြင်းပေးရနိုင်တယ်လို့လည်းကိုတီဟာမောင်မောင်ကဆိုပါတယ်အလုပ်ရှင်နဲ့ဒါတိုင်းသွားတဲ့အလုပ်သမားအတွက်တော ไอ้แท้ๆด้วยญาติเอเจนซีတွေနဲ့ဆိုရင်တော့ဒီလေဗီဂျီကတော့ကာယကံရှင်တွေပဲပေးရမယ်အနေအထားမျိုးရှိတယ်ပေါ့နော်မလေးရှားနိုင်ငံတွေကအနောက်မလေးရှားမှာတော့လေဗီဂျီကိုမလေးရှားဝင်ရင်းခွင့်900ကိုဈေးကနေ1000ရာငါးဈေးကြာလုပ်ငန်းလိုက်သတ်မှတ်ထားပြီးအရှိမလေးရှားဘက်မှာတော့မလေးရှားရင်းခွင့်ငွေ900ကိုဈေးကနေ1040ဥပဒေထဲမှာသတ်မှတ်ထားတာပါအခုကြေညာချက်အရတော့မလေးရှားနိုင်ငံမှာယာယီခံထားတဲ့လုပ် ကျွန်တော်တို့အနေနဲ့လာမယ့်2018ခုနှစ်ဇန်နဝါရီလတရနေ့ကစပြီးဒီသဘောတူညီချက်အတိုင်းလက်မှတ်ရေးထိုးပြီးအလုပ်ခန့်အရမယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြနေပါတယ်။မလေးရှားနိုင်ငံမှာမြန်မာအပါအဝင်နိုင်ငံသားလို့တမားရည်အနေနဲ့စိတ်ရောလုံရောစောက်လို့ရေးစိုက်ပျိုးဝင်မှုရေးဥယျာဉ်ခြံနဲ့ဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့စားတောက်ဆိုင်စတိုးဆိုင်တွေမှာလုပ်နေကြပြီးအဲ့ဒီမှာလုပ
ရဲ့ခရစ်မတ်ပွဲဆင်နွှဲပုံကိုပြောပြပါမယ်။ဒီဇင်ဘာလ25ရက်နေ့ဟာခရစ်ယန်ဘာသာဝင်တွေအထွတ်မြတ်ထားရာခရစ်တော်ရဲ့မွေးနေ့ဖြစ်ပါတယ်။ခရစ်တော်မွေးနေ့ရောက်တိုင်းကမ္ဘာတော်မှာရှိကြတဲ့ခရစ်ယန်ဘာသာဝင်တွေဝိပုစုတောင်းပွဲတွေကျင်းပကြသလိုပျော်ပွဲ၊ရွှင်ပွဲတွေလည်းဆင်နွှဲကြပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုတဝက်မှာရောက်ရှိနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်ခရစ်ယာန်ဘာသာဝင်တွေဒီနှစ်ခရစ်တော်မွေးနေ့ကိုဘလို့ကျင်းပကြသလဲဆိုတာကိုစက်သွဲမြင်မြန်ထားတဲ့ရှာဖောင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကရောခရစ်မတ်အကြိုညမှာဘလို့ကျင်းပကြသလဲဆိုတာကိုအိန္ဒိယနာမှာရောက်ရှိနေထိုင်တဲ့ဒေါက်တာဖရီမန်ကအခုလိုစပြီးပြောပြပါဗ
ျ။ Local church time မှာသူတို့ celebration လုပ်ကြတာပဲ။တချို့က carol singing Christmas matangi ma in dai tabiro tin su lone kaok kha da myo bor no blessing pi da myo da bi ro tru local church ma sa taw kwe chi le adiga pin Christmas eve bor December 24th evening yo tru kwai social game ri lup cha le na tin su ra myo dia ha ra myo su ra myo da myo lup cha da ba adiga di ni 25th December ro church time ma tru phya chang taw bi ro tru phya si ku le tin su le sa taw che lup cha da ba le give a change ya Christmas ma adiga ကျွန်တော် Christian Tradition အတိုင်းပေါ့ဆောင်းတွေဝယ်ပြီးတော့သူတို့ခေတ်ကနေမင်းနူရဲဆရာကြီးနောက်မိသားစုတွေတကယ်ချင်းတွေကိုသူတို့ give a change လုပ်ကြတယ်ပျော်ပါကြတော့ပေါ့
Christmas ဆိုတဲ့ခရစ်တော်မွေးဖွားတဲ့နေ့ရဲ့အနှစ်သာရကိုလည်းသူကအခုလိုရှင်းပြပါတယ
် Christmas ရဲ့အဓိပ္ပာယ်ကတော့ဒီဖခင်သခင်ယေရှုဟာဒီနိပွန်နှစ်ထောင်ကျော်မှာဒီကမ္ဘာပေါ်ကိုကြွလာတဲ့အချိန်မှာသူကသခင်ယေရှုစပြီးတော့ဖြစ်တာမဟုတ်ပါဘူးဖခင်ကဒီလောကကိုin that don we were all lu ya getting seen at the lu da pin incarnation but not english lu pyo shit ka ba bo twa la bi lo lu da ke tin yi at the go yaw la de yet bo no lu clear ni na mwin la bi lo tinu ya getting seen a look ko sa lu ka the internal are ne yet to you know december 25 ko tama bi lo celebration lu kya la bi christian
American lo lo let that do dead nangin jida ma yao shin tang jado nyale, nyama birima ne tang jare, doka yao jare dure dwegu, drury aumidria jazeba, eri dwe Christmas gala dwin whoop you suit down wearing it, be a washing weary, kagamo mo, jempa gumiare, nyama be a dwin a to the pink carrying it, yin san chung dwe jare dure alon dwe, dada remanga gulu, sumu gong down yita pobi bare.
Christmas maluki wushu at the get one is yard. ကျွန်တော်လည်းဝမ်းနေပါတယ်သူတို့အတွက်ကျွန်တော်ဆုတောင်းပေးပါတယ်အမေရိကရောက်လာတဲ့ဒီပုံမှန်ပြီးမှာဒါခရီးရန်တွေပဲဖြစ်ဖြစ်ဗီဒီယိုပဲဖြစ်ဖြစ်ကျွန်တော်ကပို့ပြီးတော့အနေတာဓာတ်လေလုံနေမှုအရှင်တန်တော့ခိုင်စားရတာများတော့ဗောအဲ့ဒီကြရဲမှာပုံမှန်ပြီးမှာကျွန်တော်မိသားစုဆွေမျိုးတွေဗီဒီယိုဝီတာတွေကိုကျွန်တော်မယ်ရီခရစ်စမတ်ကျွန်တော်ပို့ချင်ပါတယ်ကျွန်တော်ဖခင်ကြီးရဲ့ကောင
ဒီနေ့ကျွန်တော်တို့အစီအစဉ်ပြင်တဲ့အတွင်းမှာရှိကြတဲ့တိုင်းရင်းသားလက်နက်ကိုင်းဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားလို့ဒေသတွင်းမှာနေထိုင်ကြတဲ့ရတားပြည်သူတွေပြည်လွှတ်ရာစီကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့မနေ့ကတည်းကကြာရောက်တဲ့ခရစ်စမတ်မှာကချင်ပြည်နယ်စစ်ဆောင်ဒုက္ခသည်စခန်းတွေမှာရှိကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေက
ဲ့ Christmas ပွဲစင်နွဲပုံကိုနှာစင်ကြကြပြီးတဲ့နောက်အခုတခါတော့တော်တာရှင်တေးချစ်သူတွေအတွက်တေးလက်ဆောင်ကန္တာရောက်လာပါပြီဒီကနေ့မနက်မှာတော့ Hottie and the Bluefish တေးဂီတာဖွဲ့ရဲ့ The Christmas Song ဆိုတဲ့တချင်ကိုရွေးချယ်ထားပါတယ်နှာစင်ကြရအောင်ပါရှင
် Chestnuts roasting on an open fire Jack Frost nibbling at your noseYuletide carols being sung by a choir And folks dressed up like Eskimos Everybody knows A turkey and some mistletoe Help to make the season bright Tiny tots with their eyes all aglow Will find it hard to sleep They know that Santa's on his way He's loaded lots of toys and goodies on his sleigh And every mother's child is gonna spy To see if reindeer really know how to fly And so I'm offering this simple phrase Kids from 1 to 92 Although it's been said many times, many ways Merry Christmas to you Toys and goodies on his sleigh And every mother's child is gonna spy To see if reindeer really know how to fly And so I'm offering this simple phrase To kids from 1 to 92
Hottie and the Bluefish ဒီဂီတာဖွဲ့ရဲ့ The Christmas Song ဆိုတဲ့တချင်ကိုနှာစင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းမနက်9နာရီအထိဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်ဒီအချိန်ပိုင်းတွင်မှဆက်လက်နားဆင်ရမယ့်အစီအစဉ်တွေကတော့ American 3 English သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာ
ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းအမြစ်မြုပ်တံသူတွေရောသူတို့မှာကကြော်လင့်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာနံပါတ်1ကအဆင့်နေနေထားတာတတိယကဘာလဲဆိုဘာမှမသိ
စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်နောက်ပိုင်းမှာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ကိုကျော်အောင်လွင်နဲ့အတူကောက်နှုတ်တင်ပြပေးတာကိုနားဆင်နိုင်ပါပြီရှင်အရင်ဆုံးပြောပြချင်တာကတော့ဒီဇင်ဘာလ23ရက်နေ့နေ့စွဲနဲ့ရေးသားထားတဲ့ရိုဟင်ဂျာတွေကိုအိမ်ပြန်ဖို့ခွင့်ပြုမဲ့လက္ခဏာမတွေ့ရဆိုတဲ့ AP သတင်းဌာနရဲ့သုံးသပ်ချက်ပါနိုင်ငံတကာကလူမျိုးနွယ်စုအလိုက်ရှင်းလင်းမှုလို့ဆွဆွဲပြောဆိုပြီးအမျက်ဒေါသကိုရင်ဆိုင်လာရတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံဖို့ကြိပေးခဲ့ပါတယ်နေရရင်ပြန်လို့သူတွေဟာကိုယ်စိတ်ဆန္ဒအလျောက်သာပြန်လာရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြတဲ့လူနည်းစုမွတ်စလင်တွေကတော့ပြန်သွားရမှာကိုကြောက်နေကြပါတယ်။လူဦးရေတန်း60ရှိပြီးဗုဒ္ဓဘာသာအများဆုံးဖြစ်တဲ့မြန်မာနိုင်ငံဟာရာစုနှစ်တဝက်လောက်စစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရာကဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အထိနိုင်ငံတကာရဲ့မြေတားကိုခံယူလာခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမျိုးရိုးစင်ဆက်နေလာခဲ့ကြတဲ့သူတို့အိမ်တွေဟာလည်းပိုင်ရှင်မဲ့ဖြစ်နေပြီးကုလသမဂ္ဂအမေရိကန်နဲ့တခြားနိုင်ငံတွေကဒီအခြေအနေကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုလာကြပါတယ်။အဲဒီအခြေအနေကြောင့်မြန်မာအစိုးရကပြီးခဲ့တဲ့လတည်းကပဲဒုက္ခသည်တွေဟာဇန်နဝါရီလ23ရက်မတိုင်ခင်ကစပြီးပြန်လာနိုင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်ပေးခဲ့ရပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာအရေးကြမ်းကျင်သူခရစ်လူဝါကတော့ဒါမျိုးဖြစ်လာဖို့လုံးဝမရှိဘူးလို့ဆိုပါတယ်။မြန်မာအစိုးရကဘာဆိုဘာမှပြင်ဆင်ထားတာမရှိသလောက်ပဲလို့သူကပြောတဲ့အကြောင်းအက်စတာထူဆန်နဲ့ရော်ဘင်မက်ဒူဝဲရိုရဲ့ရေးသားချက်အစုံလင်ကိုဒီဇင်ဘာလ23ရက်နေ့စွဲနဲ့ AP Online Magazine မှာဖတ်ရှုနိုင်ပါတယ
်။ဒီဇင်ဘာ26ရက်နေ့ထုတ် The Daily Star သတင်းမှာတော့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့သကလုံးတုံးဆွဲမှုနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့M. Jashing Ali Chowdhury ရဲ့ဆောင်းပါးကိုဖော်ပြထားတာတွေ့ရပါတယ်။ရိုဟင်ဂျာတွေဟာအခုဆိုရင်ကမ္ဘာမှာအဖိနှိတ်ခံရဆုံးလူမျိုးစုတွေဖြစ်နေပြီးတော့သူတို့တွေရဲ့အဖိနှိတ်ခံရမှုကိုဘယ်လိုစကားလုံးနဲ့တုံ့နှုံပြီးတော့ပြောဆိုကြမလဲဆိုတဲ့ကိစ္စကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့လူ့ခွင့်ရေးဆောင်ရွက်သူတွေအတွက်တင့်တော်တဲ့စကားလုံးရဖို့အတော်ကြိုးပမ်းပြီးတော့ရှာဖွေနေရပါတယ်။ Genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတာရှင်းနေတဲ့ကိစ္စကိုဒီထက်ပိုပြီးတော့ရှော့ရှော့ပေါ့ပေါ့ပြောနိုင်မှုနိုင်ငံတွေကြားမှာစကားလုံးရွေးနေကြပါတယ်။ဒီလိုစကားလုံးယူရတာကလည်းဒေတာတွေမှာနိုင်ငံရေးလွှမ်းမှုအခြေအနေကဘယ်လိုရှိနေသလဲယင်းနှိမ့်နယ်မှုနဲ့လက်နက်အယောင်းဝယ်တွေကဘယ်လောက်ရှိနေသလဲဆိုတဲ့နောက်ခံအကြောင်းအရာတွေနဲ့ဆက်ဆက်နေပါတယ်အိန္ဒိယအစိုးရဘက်ကတော့အဆွန်ရောက်ကြမ်းဖက်မှုတွေကိုပို့ပြီးတော့စိုးရိမ်နေပြီးငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုမျှော်လင့်နေပါတယ်တရုတ်နိုင်ငံကတော့အခုကိစ္စကိုမြန်မာနိုင်ငံရဲ့ပြည်တွင်းရေးတည်ထောင်လို့ရှုမြင်ပြီးတော့တည်ငြိမ်မှုတွေအများဆုံးပြန်ရပြီးဒေတာကန်ပြည်သူတွေပုံမှန်အခြေအနေနဲ့ပြန်ပြီးတော့နေထိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါရုရှားနိုင်ငံကတော့ရိုဟင်ဂျာကိစ္စကိုဘာသာရေးပဋိပက္ခလို့ရှုမြင်ပါတယ်ဒီပြဿနာကိုဘာသာရေးအရာညှိနှိုင်းဖြေရှင်းမှဖြစ်လိမ့်မယ်လို့ဆိုပါတယ်အမေရိကန်ပြည်တော်စုကတော့စိုးရိမ်ပူပန်နေဆိုတဲ့အသုံးအနှုန်းကနေပြီးတော့စခဲ့ပြီးအခုနောက်ပိုင်းမှာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တဲ့ဆိုတဲ့ ethnic cleansing ဆိုတဲ့အသုံးအနှုန်းမျိုးချောက်ဆရာကောင်းလောက်တဲ့ရက်စက်မှုဆိုတဲ့အသုံးအနှုန်းမျိုးကိုပြောင်းလဲသုံးစွဲလာပါတယ်ကုလသမဂ္ဂရဲ့အတွင်းမှုချုပ်ကတော့အခုရိုဟင်ဂျာပြဿနာကို လူခွင့်ရေးဆိုင်ရာအိမ်မက်ဆိုးလို့တုံ့နှုံပြီးတော့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကတော့ခရိုင်းအဂိန်းစ်ဟျူမနီတီလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့EU ဥရောပသမဂ္ဂဘက်ကပြောသလိုဒုက္ခတွေအကြက်တဲကအရှိန်မြင့်တဲ့ကြီးထွားလာနေတာမို့အရေးပေါ်အခြေအနေကိုစိုက်နေပြီလို့ပြောနေပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အမြင်
2022年5月9日、新疆ビマ、天気は悲劇だり、မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပိုင်းမှာထင်ကြီးအဖြစ်ခဲ့တာတွေ၊မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကုလူဆက်ဆံမှု၊ထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ည10:00နာရီလည်းအစီအစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုဏ်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုဏ်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာ
ဒီနေ့ညကမ္ဘာနဲ့မြန်မာတစ်နှစ်တာတိုက်ရိုက်လေးလိုင်းစီဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံနှိုးဆော်ပါရစေ။အခုဆက်ပြီးနားဆင်ကြရမယ့်အမေရိကန်စတိုင်အီရန်တို့အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးထားပါရစေ။
ဒီကနေ့မှတင်ပြမယ့်ADM အသုံးကတော့
big time
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက big big ကြီးမားတာ time time အချိန်လို့လုံးကအဓိပ္ပာယ်ရပါလေ။ADM အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါလေ။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေဖြစ်လေရည်ညွှန်းအသုံးပြုလို့ရပါလေ။ George Group
I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that. I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that. Big time.
ဒေါ်လာလတန် season တင်ဆက်ပေးနေတဲ့ American Style Indian တို့ English သင်ခန်းစာတွေကို VO Internet ဆာမျက်နှာ bami.voanews.com မှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါတယ်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအဖြစ်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်ဒီထက်များ စပိုးဆိုးမလားလို့လဲစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနှင့်ဆောင်ရွက်သင့်သည့်အချက်များဆိုတဲ့စာရန်တစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံအကောင့်တွေများနှင့်စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှာပြောကြားခဲ့တဲ့အဖွဲ့အမှတ်စကားကိုကောက်နှုတ်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုယ်စော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒီဘဝရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍစုံမှာဒေတာရင်းနိုင်ငံတွေအကြမ်းမှာတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကြံနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တန်းပြီအာဏာကိုရယူခဲ့တဲ့အန်အေဒီအစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကို တဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေကြမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ ရန်ကုန်မြို့မှာဒီဇင်ဘာလ၈ရက်နေ့ကိုရီးယားနိုင်ငံကကျင်းပခဲ့တဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2019ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်သမ္မတဦးသိန်းစင်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာတမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာတမ်းထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နှစ်နှစ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားရတဲ့ညှော်နေနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့။ကြောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့တတိပြုထားတာရှိပါတယ်နော်။ကျွန်တော်တို့အားလုံးကလည်းပဲကတိပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်မြင်စေချင်ပါတယ်နော်။နောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူးပေါင်းဆောင်ရွက်ရရန်နဲ့လိုအပ်တယ်လို့လည်းလို့အားလည်းကျွန်တော်တတိပြုပါပါတယ်နော်လက်ရှိအစိုးရဤနော်စီဇန်နာနဲ့အားဆိုင်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့2နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလတ်များကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရောနေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးအရင်းအမြစ်မြုပ်တံသူတွေရောသူတို့မှကမျှော်လင့်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာနံပါတ်1ကအဆင့်နေနေထားတာတတိယကပါလဲဆိုဘာမှမသိတဲ့အချင်းဖြစ်နေတဲ့ကိစ္စနော်ဒီကျွန်တော်တို့နံပါတ်1ကတော့အစမြန်မာကျက်တရားနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတာဖြစ်နေကျွန်တော်တို့အချင်းတွေကဘာမှမဟုတ်မှန်းဖြစ်တဲ့အချင်းမျိုးကိုရောက်နေတာမျိုးဖြစ်နေ we don't know what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်နော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့အခါကျတော့မဖြစ်လဲဆိုတော့ကျွန်တော်တို့နေစီးပွားရေးကတုံ့ဆိုင်နေပြီ if you don't know နော်ဒီမမျောအမှားလို့မသိဘူးဆိုလို့ရှိရင်လုံးလို့မရတော့ဘူးဆိုစီးပွားရတယ်အဲ့တော့စီးပွားရပြန်ကောက်အောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အနေနဲ့ဒေါအောင်စန်းကြည်ကိုကျွန်တော်ရုံးလုပ်ပါတယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်စန်းစုကြည်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ
်ပြောလင်းချက်ကိစ္စနဲ့ပတ်သက်ဆက်ပြောခြင်းဒေါအောင်စန်းကြည်ကသူမရဲ့တတ်တည်ရှိတယ်တဏှာခံရှိတယ်စိတ်ဒုံဒုံချာတူတာသူတွေကြီးမြတ်တဲ့ဂုဏ်သိက္ခာတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တိုင်းသူပြည်သားအများစုကလည်းသူမှနောက်မှရှိနေပါတယ်။သူမအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုမှုကိုပြန်လဲတည်ဆောက်မယ်ဆိုတော့ကျွန်တော်ယုံကြည်တယ်။နော်။ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲ။တော့အောင်ဆန်းကြည့်ကျင်တယ်ကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့စဉ်းစားပါရန်လို့တင်ပြချင်ပါတယ်။နံပါတ်1ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူထိတ်ဆုံးဦးစားပေးဖြစ်တမှထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်။စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီခေါင်းနဲ့တူတူနော်ငြိမ်းချမ်းရေးစီဆောက်မှုနဲ့အတူတူအကြီးတက်ဖြစ်ရမယ် first thing နော်။ Let me repeat ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးဒီပါထွက်သွားတူတွေဒီလိုဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုတိုးထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူး။နံပါတ်1ပြောချင်ပါတယ်။နံပါတ်2ဒုတိယအနေနဲ့ကတော့အကြီးကအရေးပါတဲ့လက်ဆိုင်တဲ့သူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာချက်အဲ့ဒါတွေကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do what make it live နံပါတ်2အနေနဲ့တကြချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်ထောင်စုအဆင့်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုန်သွယ်ရေးကိစ္စတွေနဲ့ဗဟိုဗန်နဲ့ငွေကြေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်မှုလုပ်ပေးတင်ပါတယ်I'm suggesting that you should တွေ့ပါတွေ့ပါတို့နဲ့တွေ့ပါတော့ပြောနှစ်တာနဲ့ဆွေးနွေးပါနော်အဲ့ဒါမျိုးလုပ်စီချင်ပါတယ်နော် Okay ဒီပုံကိုယ်ဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ကျွန်တော်ပြုအစုပြုလိုပါတယ်နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထည့်သွင်းစဉ်းစားဖို့အကြံပြုလိုပါတယ်သူတို့တာဝန်ထမ်းဆောင်တဲ့အခါလည်းပဲနော်ဒီခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီ တို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ revolution of power ပေးစေချင်ပါတယ်နော် number 3
စီဝါရေးကဏ္ဍအပါအဝင်တန်းပြီဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာကဏ္ဍအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်သင်ကြောင်းအကြံပြုတင်ပြခဲ့ပါတယ်
။နောက်ဆုံးအနေဖြင့်ကျွန်တော်အရင်ချင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ရွေးကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်။ဒီအခွင့်အလမ်းတွေကောင်းတွေကိုအသုံးချနိုင်ဖို့စီဝါရေးဗန္နာရေးအုပ်ချုပ်ရေးနဲ့အခြားအရေးကြတဲ့ကဏ္ဍတွေမှာကျွမ်းကျင်ပိုင်ဆိုင်တဲ့လူတွေ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန်းထဲမှာလည်းအများကြီးရှိတယ်နော် in all field ရှိပြီးသား proven ability ဘာမှကျွန်တော်ညင်းလို့မရအောင်ရှိတယ်အဲ့ဒီလူတွေကိုနော်ကျွန်တော်တော့ဟောတာနိုင်ပိုင်ကြောင်တက်တဲ့ဒီမှာရေးထားတာတော့ကျွမ်းကျင်ပိုင်နိုင်ကြောင်တက်တဲ့သူပြည်သားလူတွေကိုအများကြီးရှိပါတယ်ထို့ကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွမ်းကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူမှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်မိဖို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြောင်းလုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုံအားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုံလို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်ခင
်ကိုဇော်ဝင်းလိုင်းတိဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုတင်းလာနေညပိုင်းမှာတစ်ချိန်အခုလိုအင်္ဂါမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်အခုတူတာစုံလင်အမေရိကန်တခွင်းကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ဆူရှိလုပ်ငန်းမှာနှစ်အတော်ကြာလုပ်ကိုင်ရင်သမရအိမ်ပြူတော်ကိုနှစ်ချိန်တိုင်သွားရောက်ဆူရှိလိပ်ပေးခဲ့သူမတ်သေးအေးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့တူတာစုံလင်အမေရိကန်တခွင်းကဏ္ဍမှာတင်ပြပေးထားပါတယ်ရှင်
ဆိုတော့မသိရရဒီမကြခင်ရပိုင်းလုံးကဝေပေါ့နော်ဒီသမရအိမ်ပြူတော်မှာဒီညစာအတွက်ပေါ့ဂျပန်အစားစားဆူရှိသွားပြင်ပေးခဲ့ရတယ်လို့သိရပါတယ်ဆိုတော့ဘာအထိမ့်မဲ့အနေနဲ့သွားပြင်ဆင်ပေးရလဲဆိုတော့အရင်ဆုံးစပြောပြပြအောင
်ဟုတ်ကဲ့ကိုဟွာလေးသူတို့ကဟိုအခုချိန်ဆိုလို့ရှိရင် Jewish လူမျိုးတွေရဲ့ holiday ပေါ့နော်ဟိုမီးထုံးပွဲလို့ခေါ်လို့ရတယ်အခုသူတို့က Hanukkah လို့ခေါ်တယ်အဲ့ပွဲတော့လုပ်တယ်ပေါ့နော်အဲ့ပွဲတော်အတွက်ကိုသူတို့ရဲ့ White House မှာရှိတဲ့သူတို့ဝန်ထမ်းတွေပေါ့နော်ဂျူးလူမျိုးတွေလည်းရှိ Star လူမျိုးတွေရှိအဲ့ဒီပွဲအတွက်အဲ့ဒီလူမျိုးတွေအတွက်ကိုသူတို့အဲ့ဒီ White House ကနေပြီးတော့ဦးစီးပြီးတော့သူတို့ပါတီလုပ်ပေးရပေါ့နော်အဲ့ဒါကနှစ်တိုင်းသူတို့ဒီပွဲတော်အခြေရောက်လို့ရှိရင်သူတို့လုပ်ပေးရရှင
် White House ကဝန်ထမ်းတွေအတွက်ပေါ့နော်ပါတီအတွက်လုပ်ပေးတာဆိုတော့အဲ့ဒီမှာတမရအတွက်ကောပြင်ဆင်ပေးရပါလား
ဟုတ်ကဲ့ရှင်အဲသူကဟိုဘလို့ခေါ် Final Talk ဝင်တဲ့အပြင်သူရဲ့မိသားစုရဲ့တခြား Jewish လူမျိုးတွေအပြင်ကလူမျိုးအပြင်ကလူတွေကိုလည်းသူတို့ဖိတ်ပြီးတော့အဲ့ခံတယ်ပေါ့နော်ဟိုတစ်ခါလုံးလို့ရှိရင်သူတို့လူအယောက်900ရို600ရို၊ငွေကောက်ဆိုလို့ရှိရင်လူအယောက်900ရို၊အဲ့လိုမျိုးသူတို့လုပ်တယ်ရှင့်အဲ့တမရအကတ်ကိုလည်းသူတို့ပြင်ဆင်ပေးရတယ်ရှင
့်အဲ့လိုသွားပြီးတော့မသေးအေးတို့လုပ်ပေးရတဲ့အခါမှာရောဟိုတမရအတွက်ဆိုပြီးတော့တီးကြပြင်ဆင်ပေးရတာမျိုးရှိပါလား
အဲ့လိုမျိုးပြင်ဆင်ပေးရတော့မရှိဘူးရှင်သူတို့ကတော့အကုန်လုံးပေါ့နော်ဟိုဘယ်လိုခေါ်မလဲဒီလိုမျိုးပဲဟိုတေးသက်တက်တက်ရက်ကလေးစီပေးပေါ့နော်ဟိုတမရကဟိုနားစားကြတယ်ဆက်မစားကြတယ်မစားဘူးပေါ့နော်ဒါပေမဲ့အဲ့လိုမျိုးတင်းတန်ရေးပြင်ဆင်ပေးရတော့မရှိဘူးဒါပေမဲ့သူတို့ရဲ့ဟိုဘယ်လိုခေါ်မလဲတမရရဲ့ဥမာသားတို့ချွေးမတို့အဲ့လိုအနေနဲ့ဆိုလို့ရှိရင်တော့အဲ့သူတမရဒီသူသားအတွက်လုပ်ပေးပါဆိုလို့ရှိရင်တော့အဲ့လိုမျိုးတေးသက်ချာလေးဟိုစီစဉ်ပြီးတော့လုပ်ပေးရရှင်
ဟုတ်အစားတော့ပြင်ဆင်ပေးတဲ့အခါမှာရောဆူရှိကြီးပဲတီးတန့်စားကြတာလားဒါမှမဟုတ်တခြားအစားစာတွေရောပါပါသေးလား
ဟိုပါတယ်ရှင့်တခြားအစားစာတွေပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ only sushi ပဲတခြားအစားစာတွေရတာတော့တခြားလူမျိုးတွေရလာလောက်တာပေါ့နော်ဟိုတခြားလူမျိုးဆိုတော့တခြား company ရလာလောက်တာရှင့်
ဟုတ်ကဲ့ဆိုတော့အဲ့ဒီမှာသွားလုတဲ့အခါမှာရောဥမာဒေါ်နယ်ထရမ့်ကဘလူဟာမျိုးကိုကြိုက်တဲ့တယ်လို့ဘာလို့ဆိုတဲ့ဟာမျိုးရောကိုသိကြရပါလား
အဲ့တော့မသိကြရဘူးရှင်သူတို့ကဒီစပြီးတော့အလုံးစပြီးတော့လုပ်ပြီဆိုလို့ရှိရင်သူတို့ကပွဲလေပြင်တော့ပေါ့နော်စပြီးတော့ရှင်ကျွန်တော်တို့ကဒီကနေပြီးတော့ပြင်အထမင်းတွေပါချက်သွားရအောင်ခေါ်ရောက်တဲ့အခါကျတော့အကုန်လုံးကိုတစ်ခါတန်းလိုက်ပြီးတော့တန်းတင်ဆင်းတဲ့အခါကျတော့ဘသူကနေလာပြီးတော့ဘသူကဖာတက်တယ်ဆိုတော့လာမပြောရှင်သူတို့တိုက်တဲ့ဟာမျိုးကိုသူတို့ပြည့်တဲ့ယူရတာတွေတော့ရှိရပါတော့
အိမ်ပြီးတော့မှာပေါ့လေအခုလိုမျိုးသွားပြီးတော့
ဆူရှီကိုပြင်ဆင်ပေးနေတာဟိုဘယ်နှစ်ရှိပါပြီလဲ
။အော်ဒီနေ့နဲ့ဆိုလို့ရှိရင်တော့ဒုတိယအကြိမ်ရှိပါမယ်ရှင
့်။ဟုတ်ကဲ့ဟိုဘလို့အဆက်အသွယ်နဲ့တွားပြီးတော့လုပ်ပြခဲ့တာလဲဆိုတော့လည်းပြောပါဦး။
အော်ဘလို့အဆက်အသွယ်လဲဆိုတော့ဗောနော် Jewish Christian Union တဖေးရဗောနော်သူကဒီတခြားအဲဒီပါတီပွဲတွေကို Washington DC လက်မှာရတယ်အဲ့မဲ့ Congress တို့ပါအဲ့လိုမျိုးလုပ်တဲ့ပွဲတွေကိုဒီလိုရှိရင်တခြားအစိုးရအရာရှိပွဲတွေဆိုလို့ရှိရင်တော့သွားသွားပြီးတော့သူရှိသွားလိုက်ပေးရတယ်အဲ့လိုမျိုးသွားလိုက်ပေးတဲ့အခါမှာသူတို့ရဲ့ရှေ့ဥမာ White House ကလူတွေလာဆိုင်လဲစာမနာမလို့ရှိရင်သူတစ်ဆင့်တခါတစ်ဆင့်ကြားပြီးတော့ဒီ Jewish Community ကိုပဲသူရှိလို့လို့ရှိရင်မှာမယ်လို့သူပြောပဲလိုက်မယ်လို့တော့ထင်ပါတယ်အဲ့ဒါကြောင့်မလို့ပဲနောက်တစ်ခေါက်ပြီးကြာတော့သူတို့အဲ့ဒီ White House မှာလာပြီးတော့လုပ်ပေးနိုင်မလားဆိုပြီးတစ်ထည့်ကိုကမ်းလှမ်းနေရှင်အဲ့တဖေးကနေပြီးတော့ကျွန်တော်တို့ပြောပြီးတော့ဗောနော်အာကျွန်တော်တို့တောင်းလို့ဖြစ်တာဗော
ဒီ sushi လုပ်ငန်းကိုဘယ်လိုစလုပ်ဖြစ်သွားလဲဆိုတဲ့အကြောင်းကိုပြောပြပေးပါဦ
းအော် sushi လုပ်ငန်းကိုစလုပ်ဖြစ်တာတော့အကိုရဲ့လူငယ်ရဲ့ရှစ်နှစ်လောက်တုန်းကကျွန်တော်အင်တာတားရဗောနော်ကျွန်တော်အင်တာတားကျွန်တော်အမျိုးသား sushi လုပ်တယ်အဲ့ကျွန်တော်တို့ new jersey မှာနေကြတယ်အဲ့တော့သူနဲ့ကျွန်တော်အင်တာတားပြီးတဲ့အခါမှာ sushi စလုပ်ဖြစ်တယ်ဗောပြီးတော့ကျွန်တော်တို့ကဒီ maryland ကိုပြန်အော်မေလန်ကိုကြောင်းလာကြတယ်နယူဂျာစီမှာ၄နှစ်လောက်နေပြီးတော့ကျွန်တော်ဆိုရှယ်လုပ်ငန်းကိုလုပ်တယ်ပြီးတော့မေလန်ကိုကြောင်းလာတယ်ကြောင်းလာပြီးတဲ့အခါကျတော့ဒီဟိုဘာလို့ website တစ်ခုကနေပြီးတော့ဟိုအလော့ခေါ်တယ်ပေါ့နော်ဟိုဆိုရှယ်လုပ်ဆိုရှယ်လုပ်သမားလူတွေပေါ့နော် restaurant တစ်ခုမှာပေါ့နော်အဲခေါ်တော့အဲ restaurant ကကိုရှာ restaurant ဖြစ်နေတယ်ပါတီမုံးမှာပေါ့မေလန်ပါတီမုံးမှာအဲ့မှာတွားပြီးတော့အဲ့မှာတွားလို့ရင်းနဲ့ကျွန်တော်တို့ဆိုရှယ်နဲ့ဟိုဘလို့ခေါ်မလဲအရသာကောင်းတယ်ပေါ့နော်အရသာကောင်းတဲ့အခါကျတော့အခုကျွန်တော်အလုံးလုံးနေပြီးတတိယနေပြီးတော့ကျွန်တော်အလုံးလုံးပေးနိုင်မလားသူ့ရဲ့ဆိုင်မှာဆိုပြီးတော့ကျွန်တော်လှမ်းတော့ကမ်းလှမ်းတဲ့အတွက်ကျွန်တော်သူ့ဆိုင်မှာလုပ်ပေးနေရပေါ့အခုဆို၄နှစ်လောက်ရှိပေါ့အားလုံးကဆူရှီလောက်တယ်ဆို၈နှစ်လောက်ရှိပေါ့ရှင
်အမေရိကကဒီဆူရှီလုပ်ငန်းတွေထဲမှာတော့ဒါမြန်မာတွေတော်တော်များများဝင်ပြီးတော့ဟိုလုပ်နေကြတာတော့ကျွန်တော်တို့အများအားကြားနေရတာပေါ့လေဆိုတဲ့အခါမှာတချို့တွေလည်းအောင်မြင်နေမအောင်မြင်တဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့မက်သေးတို့ရောအခုလုပ်ခဲ့တဲ့အတွေ့အကြုံအရကျတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုဘလောက်ထိအောင်မြင်မြင်လုပ်ခဲ့နိုင်တယ်လို့ထင်ပါလဲ
အပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီလုပ်ငန်းကတော်တော်လေးရောလေဟိုရှောင်ထွေးအောင်ပြောမှကြက်ကြက်နဲ့ပြောမှကျွန်တော်တို့မပြောရဘူးပေါ့နော်ဒါပေမဲ့တခုအတန်ပေးတင်တာကလေဟိုကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ပေါ့နော်ကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ကတော့အလုံးသမားလုပ်တယ်ပဲဖြစ်ဖြစ်ကိုပိုင် second try အဲ့လိုမျိုးပေါ့နော် small business တခုလုပ်မယ်ပဲဖြစ်ဖြစ်စဉ်းစားထားပြီးလုပ်လို့ရှိရင်တော့အောင်မြင်မယ်လို့တော့ထင်တာပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကဟိုဘလို့ကောင်းလဲဟိုအဓိကတော့ကိုရဲ့စေတနာပဲကိုကအော်ကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တထဲရှိမှာကျွန်တော်တို့အလုပ်လုပ်တယ်လုပ်လို့ရှိရင်ဒီအလုပ်ကတထဲရဲ့အလုပ်တထဲအလုပ်ကိုပို့လို့ပေးရတယ်ပေါ့နော်လာလာယူပြီးလို့ပေးရသဘောမထားဘဲနဲ့ကိုယ့်အလုပ်ကိုတော့ကိုယ့်ရဲ့ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတစ်ခုလို့သဘောထားပြီးလုပ်ပေးရတဲ့အတွက်ကျွန်တော်အမြင်နဲ့လို့ထင်တယ်ရှင်
အမေရိကမှာဆိုလို့ရှိရင်ပေါ့လေတပိုင်းတိုင်းလုပ်ငန်းတွေလုပ်ကြတဲ့ခါမှာကိုရီးယားတွေဆိုလို့ရှိရင်ဒီမှာအဝိရှော်ဆိုင်တွေဖွင့်နေနောက်ဘီယက်နမ်တွေဆိုလို့ရှိရင်သပင်ညှက်တာတို့ဒီခြေသေးလက်သေးအလှပြင်တာတို့အဲ့လိုလုပ်ငန်းတွေကိုလုပ်ကြတာပေါ့ဆိုတော့မြန်မာတွေကတော့ဆူရှီလုပ်ကြတယ်ဆိုပြီးတော့ရေဘူးရပြောလို့ရတာပေါ့လေဆိုတော့ဘာကြောင့်ဒီလုပ်ငန်းကိုရွေးချယ်ပြစ်တယ်ထင်ပါလဲ
ဒီကျွန်တော်တို့ပတ်ဝန်းကျင်မှာဆိုလို့ရှိရင်ဆက်ရုံအလုပ်ရုံတွေရှိတယ်ဒါပေမဲ့ဆက်ရုံအလုပ်ရုံတွေကပေးတဲ့လာစာနဲ့ဆူရှီလုပ်သမားတွေရရဲ့လာစာနဲ့ဆိုလို့ရှိရင်အရင်ကြီးကိုကွာဟောင်းမှုရှိရပေါ့နော်အဲအားကြောင့်ဆူရှီလုပ်တော့ဥမာ၅လိတက်ပြီးလှရဲ့ရွေးလိတက်ပြီးဆိုလို့ရှိရင်တော့လာစာတွေကပုံများတယ်ပေါ့နော်ပြန်တဲ့ခေါ်ကြတော့ဥမာလူပြိုလူလွတ်တွေရှိမယ်အိမ်တောင်တယ်ပေမဲ့တာသမီမရှိရလူတွေဆိုလို့ရှိရင်ဘယ်စိတ်ကခေါ်ကိုတိုက်တဲ့နေရာမှာသွားပြီးတော့သွားလို့လို့ရတဲ့အတွက်ပေါ့နော်ပို့ပြီးတော့အဆင်ပြေတယ်သူတို့ဆိုလို့ရှိရင်နေဖို့စားဖို့တွေအကုန်လုံးစီစဉ်ပေးထားတဲ့အတွက်လာစာအတတင်းကျန်တယ်လို့ထင်ကြတယ်ပေါ့နော
်ဆူရှီလုပ်ငန်းကိုတချို့တွေကတော့ဒီကုမ္ပဏီကနေပေါ့နော်ကိုပိုင်ဆိုင်ယူပြီးတော့လုပ်ကြတဲ့လူတွေလည်းရှိတယ်တချို့တွေကတော့ဒီဆိုင်မှာဝင်ပြီးတော့ဝန်ထမ်းအနေနဲ့လုပ်ကြတာမျိုးတွေလည်းရှိတယ်ဟိုမသိအနေနဲ့ရောဟိုဘယ်လိုပုံစံမျိုးလုပ်တာကဟိုကို့အတွက်အဆင်ပြေတယ်လို့ထင်ပါလဲ
အရင်တုန်းကတော့တော်တော်လေးကိုအဆင်ပြေကြတယ်ရှင်အရင်တုန်းကဆိုလို့ရှိရင်တော့ဆိုရှိကုမ္ပဏီတွေကလည်းနည်းနည်းပဲရှိတယ်အများကြီးမရှိသေးဘူးအမှုဆိုင်တွေကလည်းနည်းနည်းပဲရှိတယ်ပြီးအချိုးမြက်ကလည်းအများကြီးရတယ်အခုနောက်ပိုင်းကျတော့ဘလို့ဖြစ်လဲဆိုတော့ဆူရှီကုမ္ပဏီကအများကြီးဖြစ်လာတယ်ပြီးလို့ရှိရင်သူတို့ကပြန်ပေးတဲ့ percentage ကလည်းနည်းလာတယ်ပေါ့နော်ပစ္စည်းဝယ်တာနဲ့ဘာနဲ့ဆိုလို့ရှိရင်တော့ကိုယ့်တက်ကသိမကြံဘူးပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တော့ contract အလုပ်ကိုဟိုမလုပ်ချင်ဘူးပေါ့နော်အဲ့တော့အဲ့လိုကုမ္ပဏီတွေမှာသွားပြီးအလုပ်သမားဝင်လုပ်တဲ့အခါကျတော့ဘာလို့ဒီအခြေခံလို့ရှိရင်လာကုန်လို့ရှိရင်ကိုယ့်အတွက်လာစာကြံမယ်တပတ်တစ်ခါပေးဆိုလို့ရှိရင်တပတ်တစ်ခါကြံမယ်ကိုယ့်အတွက်အကြည့်ဝရတယ်ပြီးလို့ရှိရင်ငါးသေးကြီးတာတို့စင်းစင်းရွက်တွေဈေးကြီးတာတွေကိုထည့်ပြီးစဉ်းစားကြရမလို့တဲ့အတွက်ကျွန်တော်တို့ကတော့အလုံးတမားလုံးနေတဲ့အခါကတော့ပို့ပြီးတော့အဆင်ပြေရလို့တော့ထင်တယ်ပေါ့နော်
အောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆွန်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကိုတောက်ကြနေ့ညမှအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြတာဖြစ်ပါလေရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာလွန်ခဲ့တဲ့နှစ်2000လောက်ကမွေးဖွားခဲ့တဲ့Jesus Christ ရဲ့မွေးနေ့ဖြစ်တဲ့ဒီဇင်ဘာ25ရက်နေ့ဟာခရစ်ယာန်တွေအတွက်တော့မြင့်မြတ်တဲ့နေ့ရက်နေ့ဖြစ်ပါတယ်။ဘုရားသခင်ရဲ့ကိုစားလူလောကကိုကယ်တင်မဲ့သူအဖြစ်မွေးဖွားလာတဲ့ယေရှုခရစ်တော်ဟာဆင်းရဲတဲ့မိသားစုကနေချမ်းအေးလွန်းတဲ့ဆောင်းရာသီမှာဖွားမြင်လာတာပါ။ရှေးခေတ်ခါကလေးကကမ္ဘာမြောက်ပိုင်းမှာနေကြသူတွေဟာညတာရှိတဲ့နေ့ရက်တွေကနေအလင်းရောင်ပို့ရတဲ့နေ့တာရှိတဲ့နေ့ရက်တွေကိုကူးပြောင်းတဲ့အချိန်မှာအခုလိုပျော်ပွဲရှင်ပွဲဆင်နွှဲတာလည်းဖြစ်ပါတယ်။ဒီဇင်ဘာ22ရက်နေ့တဝိုက်မှာတရုတ်နဲ့အရှေ့အာရှသားတွေဟာနှင်ဟောင်းမှဖြစ်ပျက်ခဲ့တာတွေကိုပြန်လည်ဆင်ခြင်အောင်မိတဲ့အနေနဲ့ရောဆောင်းရင်းကိုဆက်ရောက်လာပြီးဖြစ်တာကြောင့်နေတာရှိတဲ့ရက်တွေစီပြန်လည်ဥတီသွားနေတဲ့ကဘာကြီးရဲ့ဖြစ်ပျက်ပြောင်းလဲပုံတွေအတွက်အထိတ်အမှတ်အနေနဲ့ရောမိသားစုတွေအတူပြန်လည်စုံစည်းပြီးဒုံစီပွဲတော်ကျင်းပလေရှိပါတယ်။အီရန်မှာယေဇဒါပွဲတော်ဂျပန်မှာတူဂျီပွဲတော်တွေဟာနှစ်သစ်မှာကျန်းမာရေးအရာရောကံကောင်းမှုတွေရောစောင့်ခြင်းလာစီဖို့ရည်ရွယ်ပြီးကျင်းပတာဖြစ်ပါတယ်ကျင်းပပုံကွဲပြားကြပေမဲ့လည်းမျော်လင့်ချက်နဲ့အရာခက်သိမ်းကောင်းချီးတွေစောင့်ခြင်းလာစီဖို့ရည်ရွယ်ကျင်းပကြတာပါခရစ်ယာန်တွေအတွက်ကတော့ရှင်းနှစ်ပေါင်းများစွာခရစ်တော်မွေးဖွားခြင်းကလေးကစလို့ကမ္ဘာမြေမှာငြင်းငြင်းကြီးနဲ့တူးအပေါ်တူးစေတနာရှိထားဆက်ဆံကြဖို့အချိန်ဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းအခုလိုခရစ်မတ်အချိန်ခါမှာအလုံးအနေနဲ့သတိပြုရမှာကတော့ကို့မှာဘာရီပိုင်ဆိုင်တယ်လဲဆိုတာထက်ကိုဟာဖခင်သခင်ရဲ့ယဉ်သွေးဖြစ်တယ်ဆိုတာကိုပါဒီလိုသတိပြုမိပြီးဆိုရင်တော့နှစ်သစ်မှာတကယ်စစ်မှန်တဲ့ငြိမ်းချမ်းမှုကိုခံစားရမှာဖြစ်ပြီးပျော်ရွှင်စရာခရစ်မတ်အခါသမယလည်းဖြစ်မှာပါလို့သမရဒေါ်နယ်ထရမ့်ကပြောပါတယ်ဒီတိုင်းပြည်မှာချစ်ချင်းမေတ္တာတွေနဲ့လွှမ်းခြုံထားတယ်လို့အတိုင်းအဆမရှိတဲ့မျှော်လင့်ချက်တွေနဲ့ရှင်သန်ရက်တည်လို့ရတယ်ဆိုတာကိုကလေးငယ်တိုင်းသိအောင်ဆူတောင်းကြဖို့လေသမရထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ
ယေရီကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည့်ပါပြီ
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VO American တန်ခါနေ2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်ထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနအိထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်အင်္ဂါနေ့ညပိုင်းမှာတော့မြန်မာနဲ့ကမ္ဘာတစ်နှစ်တာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်တိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့သူတွေဆက်သွယ်ဖို့အချိန်ရှိသေးတဲ့အကြောင်းထပ်မံနှိုးဆော်ပါတယ်ရှင်အခုစီစဉ်ဆုံးမသက်ခင်မှာအင်္ဂါနေ့မနေ့ဖက်ထိတ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးပါဦးမယ်ရှင
်ဂျူးစလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွမ်းဆွမ်းရေးအပြန်အလှန်ယုံကြည်မှုတွေရနိုင်မှုပိုဟမ်မင်းကြီးဖရန်စစ်ကမနေ့ကကြောက်ခဲ့တဲ့ခရစ်မတ်နေ့မှာဆန္ဒပြတိုက်တွန်းလိုက်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေတိုးလာနေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်တွစ်ဆုံညှိနှိုင်းမှုတွေပြန်ဆနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းအဆုံးမှာတော့ညှိနှိုင်းမှုတွေကပဲအဖြစ်ကိုရှာနိုင်မှာဖြစ်တယ်လို့ဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကျည်စီစဉ်နဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြင်းငြင်းစွာဖြေရှင်းလိုတဲ့ဆန္ဒရှိတဲ့အကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကရိတ်မှွက်ပြောဆိုလိုက်ပါတယ်ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်တဲ့အကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစည်းရင်းနှီးနှားနဲ့ချဉ်းကပ်ဖြေရှင်းတဲ့အစီအစဉ်မျိုးရှိမှာမဟုတ်ဘူးလို့သူမျှော်လင့်တယ်လို့ဆိုပါတယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရာရင်းကိုအသေးချပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညေးလိုသားတွေကိုဝင်ရောက်လုပ်ကန့်ခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ် OIC Islamic နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ကတင်သွင်းခဲ့တဲ့အဲ့ဒီဆိုပါဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံးချက်ထွေထွေညီလာခံမှာဒီဇင်ဘာလ24ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မှာစစ်ဆင်ရေးလုပ်နေတာတွေကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်တူခန့်ဖို့လဲတိုက်တွန်းထားတာပါ။တူရကီနိုင်ငံမှာအသစ်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့သဘောပဲလို့တူရကီရှေ့နေတွင်နိုင်ငံရေးသမားတွေကသတိပေးပြောဆိုနေပါတယ်။ပြည်သူတွေအနေနဲ့နှလုံးချစားရှိနေကြဖို့နဲ့လူညုံရေးအဖွဲ့တွေကိုဖွဲ့စည်းထားကြဖို့လည်းသူကတိုက်တွန်းနေပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့အဲ့ဒီရေးပေါ်ကြေညာချက်ဥပဒေသစ်ဟာ2016ခုနှစ်ဇူလိုင်လတုန်းကအာဏာသိမ်းမှုကြံစည်မှုကိုတားမြစ်ခဲ့တဲ့ရက်သူရက်သားတွေအတွက်ပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့တာပါ။
အင်္ဂါနေ့နဲ့နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ပြောပြသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကရှာဖောင်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်အင်္ဂါနေ့ညနေဘက်6နာရီခွဲကနေထုတ်9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.